မြောက်ကိုရီးယားနိုင်ငံကအင်ဂါနီအစောပိုင်းမှာတတူဖြစ်ပဲထိန်းတက်ဒုံးကျည်တွေပင်လယ်ထဲကိုပြစ်လွတ်ခဲ့ပြီးဒီတစ်ပတ်ဒီသတင်းမှတ်တမ်းပြုလုပ်မဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီရေးလက်ကျင်းမှုကိုတုံ့ပြန်တဲ့အနေနဲ့လမ်းကြောင်းတစ်ကိုရှောက်လန်းနိုင်တယ်လို့လည်းမြောက်ကိုရီးယားကသတိပေးလိုက်ပါတယ်။မြောက်ကိုရီးယားရဲ့အခုနောက်ဆုံးဒုံးကျည်ပြစ်လွတ်မှုဟာအမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးဝန်ကြီးတဲ့အဖြစ်ထားတင်တာဝန်ထမ်းဆောင်နေတဲ့Mark Esper ရဲ့ Asia Pacific ဒေသတွင်လည်းရောက်တဲ့ပထမဆုံးအခြေခီးစဉ်နဲ့လည်းတိုက်ဆိုင်နေပါတယ်။ဒေသတွင်တက်မှမှုတွေတိုးတက်နေတဲ့တွားရောက်ခဲ့တဲ့ဒီခီးစဉ်မှာဝင်းကြီး Esper နဲ့အတူလိုက်ပါလာတဲ့ VOA Pentagon သတင်းထောက် Carl Papier သတင်းပို့ပို့ချက်ကိုတော့ခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားကသတင်းနှစ်ပတ်ကြာကာလအတွင်းမှာပဲစရုပ်ထအခြေမြောက်ဒုံးကျည်ပြစ်လွတ်လိုက်တာလည်းဖြစ်ပါတယ်။ဒါဟာ American နဲ့မြောက်ကိုရီးယားတို့ကြားနျူကလ িয়ার ဖြတ်သိမ်းရေးဆွေးနွေးပွဲတွေရှေ့မတိုးနောက်မဆုတ်ဖြစ်နေချိန်မှာမြောက်ကိုရီးယားဘက်ကနေတိတိတတ်တာရန်စလိုက်တာဖြစ်ပါတယ်။ Center for American Progress ဌာနကRudy D. Leon ကတော့မြောက်ကိုရီးယားရဲ့လောက်ရက်ကိုဝေဖန်လိုက်ပါတယ်
။ The clock is running and these missile tests are really not a step in the right direction.
အချိန်ကဒီတိုင်းရပ်မနေသလိုမြောက်ကိုရီးယားရဲ့ဒီဒုံးကျည်စမ်းသပ်မှုတွေကလည်းတကယ်လမ်းကြောင်းမှန်အတိုင်းသူတို့ရှောင်နေတာမျိုးမဟုတ်ပါဘူး
။မဟာမိတ်နိုင်ငံတွေဖြစ်ကြတဲ့ဂျပန်နဲ့တောင်ကိုရီးယားတို့နဲ့ဆွေးနွေးပွဲတွေလုပ်ဖို့ American ကာကွယ်ရေးဝန်ကြီးတဲ့ Mark Esper တွားတဲ့အချိန်မှာပဲမြောက်ကိုရီးယားကတာတိုပြစ်ဒုံးကျည်တွေကိုပင်လယ်ထဲနောက်ဆုံးဆန့်သက်ပြစ်လွတ်လိုက်တာဖြစ်ပါတယ်။ဝင်းကြီး Esper ကတော့ American ဘက်ကအနီးကပ်စောင့်ကြည့်နေတယ်လို့ပြောပါတယ်
။ My understanding is they are short range ballistic missiles. I wouldn't say we don't do anything. We monitor
ပြစ်လွတ်ခဲ့တာတွေဟာတာတိုပြစ်ပယ်ထိန်တဲ့ဒုံးကျည်တွေလို့ကျွန်တော်နားလည်ပါတယ်။ကျွန်တော်တို့ဘက်ကဘာမှမတုံ့ပြန်ပဲတော့နေမှာမဟုတ်ပါဘူး။ဒီကိစ္စအတွက်ကျွန်တော်တို့အနီးကပ်စောင့်ကြည့်နေတာပါ။သူတို့ဘာလုပ်နေလဲဆိုတာတေချာနားလည်အောင်လုပ်ပြီးဘာကြောင့်ဒီလိုလုပ်ရတယ်ဆိုတာကိုပါနားလည်ဖို့ကြိုးစားနေပါတယ်။ဒါပေမဲ့ထပ်ပြောချင်တာကတန်တမန်နီလန်အတွက်ဆက်ပြီးတကားဖွင့်တာဖို့ကအဓိကပါ
။ American နဲ့တောင်ကိုရီးယားစစ်တပ်တွေဟာကိုရီးယားကျွန်းဆွယ်ဒေသတွင်ဒီလာတဲ့ပြုလုပ်မဲ့သူတို့ရဲ့ပူးတွဲစီးရေးလေ့ကျင့်မှုကိုပုံမှန်တဲ့ short ချပြီးကွန်ပျူတာအစီအစဉ်နဲ့တရုတ်ဖော်လေ့ကျင့်ကြမှာဖြစ်ပြီးဒါကိုမြောက်ကိုရီးယားဘက်ကမကျေနပ်ကြောင်းပြသလိုတဲ့ပုံတွေ့ရပါတယ်။မြောက်ကိုရီးယားအာဏာရှင်ကင်ဂျွန်အွန်နဲ့သမ္မတဒေါ်နယ်ထရမ့်တို့ကြားပထမဆုံးချိန်ဖြစ်တဲ့တွေ့ဆုံခဲ့ချိန်ကစပြီးအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီးလေ့ကျင့်မှုတွေကိုဖျက်သိမ်းခဲ့တာဒါမှမဟုတ် short ချမှုတွေကိုလုပ်ခဲ့ကြတာပါ။အရင်ကပူးတွဲစီးလေ့ကျင့်မှုတွေကတော့စင်အားအလုံးရင်းနဲ့လုပ်ခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားဘက်ကအခုလိုလိုက်ရောခဲ့တာအတွက်မြောက်ကိုရီးယားဘက်ကပြန်ပြီးလိုက်ရောဖို့မမြင်ဘူးလို့လည်းအကဲခတ်တွေကသုံးသပ်ကြပါတယ်။ဒီမိုကရေစီဆိုင်ရာကာကွယ်ရေးဖောင်ဒေးရှင်းအဖွဲ့က Bradley Bowman ကတော့ American နဲ့တောင်ကိုရီးယားတို့ဘက်ကသူတို့ရဲ့ပူးတွဲစီးလေ့ကျင့်မှုကိုဖျက်ပြစ်မဲ့ပုံတော့မရှိဘူးလို့ပြောပါတယ်
။ So they're going to continue their winter training normal exercises per normal not downgrading
them. သူတို့ရဲ့ဆောင်းရာသီပုံမှန်စစ်ဆင်ရေးလေ့ကျင့်မှုကိုလုပ်နေကြတိုင်းပဲသူတို့ဆက်ပြီးလုပ်သွားမှာပါ။တိတိတသား short ချမှာတော့မဟုတ်ပါဘူး။နောက်ပြီးသူတို့ကအခုစီးရေးလေ့ကျင့်မှုကိုလုံးဝရပ်ပစ်ဖို့လုပ်ချင်တယ်ဆိုရင်တော့ဒါကမဖြစ်နိုင်တဲ့ကိစ္စပါ။တကယ်လို့သူ့ဘက်ကတကယ်ရိုးရိုးသွားသားနဲ့သဘောတူညီချက်လိုချင်တယ်ဆိုရင်တော့အံ့ဩစရာပါ
။ကာကွယ်ဝင်ကြီးကတော့မြောက်ကိုရီးယားနဲ့အလုပ်သဘောဆွေးနွေးပွဲတွေကိုမကြခင်မှာပဲနောက်တစ်ချီပြန်ပြီးဆက်နိုင်ဖို့အတွက်မျှော်လင့်နေသေးပါ။